Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အတန်ရ2023ခုနှစ်ဇူလိုင်လ2ရက်နေ့တနင်္ဂနွေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်ပါရှင်ကျွန်မခင်မြတ်တက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကြော်နဲ့ပဲသူပြောပြပေးမှာပါဒေါန်ဆန်းစုကြည်ရဲ့အမှုအတွက်အယူခံကြားနာမှုတွေကိုရှေ့သတင်းပတ်ဇူလိုင်5ရက်နေ့မှာပြန်ပြီးစတင်တော့မှာဖြစ်ပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံနေဆက်လုံခြုံရေးကိစ္စတွေဆွေးနွေးခဲ့ကြပါတယ်ရုရှားကျေးစားတပ်ဖွဲ့လက်နက်ကိုင်ပုံကံမှုဟာရုရှားအစိုးရကိုအကြက်တဲဖြစ်စေတယ်လို့အမေရိကန် CIA အကြီးအကဲကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုစုံမှုကြော်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်တိုင်းရင်းသားတွေရဲ့ဒဏ်လူရင်းနဲ့ကိုပိုင်ပြားရန်ခွင့်ဆုံးရှုံးတဲ့ပြဿနာတွေဆိုတာကိုကျွန်တော်ပြည်သူအားလုံးကအထူးအပြုလက်ခံကြဖို့ရည်ကြီးပါတယ်။ဒါဟုတ်တာစီပိတ်ပင်နေတဲ့ဘုံရန်သူကိုကျွန်တော်တို့ကအားလုံးစုပေါင်းပြီးတိုက်ပွဲဝင်လို့ကြဖို့
မြန်မာဒီမိုကရေစီအရေးနဲ့ပတ်သက်လို့ဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအပြည့်စုံကိုမကြမီပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့တို့အတန်အာရှနိုင်ငံရေးလေယာစီးပွားသတင်းများပုလူရာသီနဲ့အနာဂတ်ကမ္ဘာစတဲ့အဖတ်စင်ကာရတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ
်။ထောင်ဒဏ်33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြန်လည်လျှောက်ထားမှုတွေကိုဒီဇူလိုင်လရင်းကြားနာမယ့်အစီအစဉ်ကိုနေပြည်တော်အထူးတရားရုံးကထုတ်ပြန်ခဲ့တယ်လို့အမှုမှလိုက်ပါဆောင်ရွက်ပေးနေသူတွေကစနေနေ့မှာပြောပါတယ်။မနေ့ကစက်တင်ဘာမှာထောင်ဒဏ်30ဆီပြစ်ဒဏ်ချခဲ့တဲ့ရွေးကောက်ပွဲမဲမသမာမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုဆွဲချက်နှစ်ခုအတွက်ဇူလိုင်5ရက်ဗုဒ္ဓဟူးနေ့မှာကြားနာမှာဖြစ်ကြောင်းအမည်မဖော်လို့တဲ့တရားရေးတာဝန်ရှိသူနှုတ်ပြောကြားချက်ကို AP သတင်းကဖော်ပြပါတယ်။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒေါန်ဆန်းစုကြည်ကိုရင်းလူမှုနယ်ဆက်သွယ်ပြောကြားခွင့်မရတယ်လို့သူ့ရှေ့နေတွေဟာလည်း2021နှစ်ကုန်ပိုင်းလောက်ကစပြီးသတင်းဌာနတွေကိုပြောကြားခွင့်ပိတ်ပင်ခံရပါတယ်။ထောင်နဲ့ပြစ်ဒဏ်9နှစ်ချမှတ်တာခံရတဲ့ရဟန့်ရင်ဝယ်ယူမှုအပါအဝင်အဂတိလိုက်စားမှုဆွဲချက်5ခုအတွက်ကြားနာဖို့ဇူလိုင်12ရက်ဗုဒ္ဓဟူးကိုတက်မှတ်ထားတဲ့ပြန်ဇူလိုင်18ရက်အင်ကာနေ့မှာတော့စကားပြောဆက်လက်ဝဲထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သက်ချက်ချိုးဖောက်မှုအပါအဝင်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်တာတွေအတွက်ကြားနာဖို့ရည်တမှတ်ပါတယ်။ဒေါန်ဆန်းစုကြည်ရှင့်တွေကသူမပေါ်ဆွဲချက်တင်တဲ့ပတ်သက်ပြီးကနဦးယူခံဝင်မှုအားလုံးလုံးလို့အပယ်ချခံပြီးဖြစ်ပါတယ်။ယူခံဝင်တဲ့ထက်ကအပြည့်လိုက်စားမှု9မှုအတွက်တော့ဆုံးဖြတ်ချက်မချရသေးပါဘူး။ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း19မှုနဲ့ထောင်ဒဏ်စုစုပေါင်း33နဲ့ချထားတာပါ။ရှင့်တွေရဲ့ယူခံဝင်မှုပြင်ဆင်မှုတွေကဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရတာအပါအဝင်ချမှတ်ထားတဲ့ကန့်သက်မှုတွေကြောင့်အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။ဒီဇင်ဘာလမှာနောက်ဆုံးတွေ့ခွင့်ရခဲ့ခြင်းကဆက်ပြီးနောက်ထပ်တွေ့ဖို့၅ချိန်လျှောက်ထားခဲ့ပေမယ့်အခုထိတွေ့ခွင့်မရသေးတယ်လို့အကြောင်းပြန်လာလည်းမရှိသေးပါဘူး
။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနအတွင်းဝင်ဂီရီဒာအရမိန်ဟာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တရားမဝင်ဖြတ်ကျော်မှုကိစ္စ၊မူရစေဝါနဲ့မောင်ခိုကုံကူးမှုကိစ္စတွေအပါအဝင်နှစ်နိုင်ငံနယ်စပ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဇူလိုင်လ2ရက်နေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အတွင်းဝင်အရမိန်ဟာမြန်မာနိုင်ငံကိုဇွန်လ30ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိတရားဝင်သွားရောက်ခဲ့တာဖြစ်ပြီးတစ်ဖက်နိုင်ငံအန်ဒီယားဖြစ်စင်မဲ့လောက်ရတဲ့အတွက်သက်ဆိုင်ရာနိုင်ငံနယ်နိမိတ်တွေကိုအသုံးချခွင့်မပြုဖို့နှစ်ဖက်စလုံးကထပ်မံအတည်ပြုကြတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီခီးစဉ်ကြောင့်အိန္ဒိယလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုတင်ပြခွင့်ရခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံအကြားနှစ်နိုင်ငံနယ်နိမိတ်မိုင်းတစ်ထောင်ကျော်ထိစပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်သက်သမျှအခြေအနေတွေဟာအိန္ဒိယနယ်စပ်တွေကိုတိုက်ရိုက်သိမ်းယောက်မှုရှိတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသအတွင်းလူမျိုးရေးအထီးဂယုံနေဖြစ်နေသလိုမြန်မာနိုင်ငံမှာ2021ခုနှစ်စတက်ကအာဏာသိမ်းပြီးနောက်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်အိန္ဒိယအရှေ့မြောက်ဒေသအတွင်းခိုလုံနေတဲ့မြန်မာဒုက္ခသည်တွေလည်းထောင်ထဲချပြီးရှိပါတယ
်။အိန္ဒိယအရှေ့မြောက်ပိုင်းမနီပူပြည်နယ်ထဲမှာလည်းမေလ3ရက်နေ့ကစပြီးအထီးဂယုံနေဖြစ်ပွားနေရတဲ့ဂျက်တဘရီနေကတော့လူ2ဦးတည်းမနေတည်ဆုံးခဲ့တဲ့နောက်မှာဆန္ဒပြမှုတွေပိုတိုးလာခဲ့ပါတယ်။ပြည်နယ်ဝန်ကြီးချုပ်ဘရန်စင်းကတော့ မနီပူပြည်နယ်အတွင်းမှာအားနဲ့ဒေတာအားလုံးမှာလုံခြုံရေးနဲ့ရဲတွေချထားတယ်လို့ပြောပါတယ်
करके और असम राइफल्स का आर्मी के करके सब बैठ के
पीने मुनी जो हा मणिपुर असुआ लंजों ए चैंपे गुड लिप सिन ने यो आदन राइफल တက်ဖွဲ့နေပါအတူတူကဆွေးနွေးခဲ့ကြတာဖြစ်ပြီးလုံခြုံရေးအားနဲ့ဒေတာအားလုံးတွေရဲနဲ့လုံခြုံရေးတွေချထားတယ်လို့ပြောပါတယ်ကျေစပရီမနဲ့ဆန်သပြလူကိုစစ်တပ်ကမြေရုံပုံသုံးလူစုခွဲခဲ့တာပါနောက်ပိုင်းမှာဒီဖြုတ်ခွဲမှုတွင်တည်ဆုံမယ်လို့ယူဆသူတွေရဲ့အလောင်းတွေကိုတွေ့ခဲ့ရပါတယ်။အခင်းဖြစ်ပေါ်တဲ့ဟာရဒိုးရွာကလေးမှာလက်နက်ကင်ဆောင်ထားတဲ့တိုင်းရင်းသားအဖွဲ့တွေကရွာသားတွေနဲ့လုံခြုံရေးရဲတွေကိုပစ်ခတ်ခဲ့တာဖြစ်ပြီးအခုတည်ဆုံသူတွေဘသူဘဲဝါဆိုတာနဲ့ဘသူလက်ချက်နဲ့တည်ဆုံတယ်ဆိုတာကိုရဲတွေကစုံစမ်းနေပါတယ်။ဌာနတိုင်းရင်းသားအဖွဲ့ကြူကြားမေလအစောပိုင်းနဲ့ကစတင်တဲ့ပြည်ပက်ကကြောင့်အခုချိန်ထိတည်ဆုံရသူ80တဲ့မနည်းရှိပြီးလူပေါင်း4000လောက်အိုးအိမ်ဆန့်ခွာထွက်ပြေးနေကြတာဖြစ်ပါတယ်။
အိန္ဒိယအရှေ့မြောက်ဒေသအာတန်ပြည်နယ်အတွင်းမိုးကြီးရေရှမ်းဖြစ်နေတဲ့အတွက်မနေ့ကစနေနေ့အထိအခြေအနေတွေဆက်လက်ဆိုးဝါးနေပြီးရွာပေါင်း40ကျော်လောက်ရေမြုပ်ကဒေသကနေအခက်အခဲကြုံနေရပါတယ်။အာတန်ပြည်နယ်ဘာပီတာခရိုင်အတွင်းရေကြီးနေတာဖြစ်ပြီးလူပေါင်း1000လောက်ရေဘေးတင်နေပါတယ်။မိုးရသည့်အတွင်းမိုးရေကြီးရေရှမ်းတာနဲ့မြေပြိုတာတွေဖြစ်တတ်ပြီးဒေသကနေအိုးအိမ်ဆွန့်ခွာဘေးလွရာကိုထွက်ပြေးရတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကြာတာပရင်းနေ့သတင်းတွေမှာဖော်ပြချက်အရမိုးကြီးရေရှမ်းမှုကြောင့်အာတန်ပြည်နယ်အတွင်းအနည်းဆုံးလူ9ဦးသေဆုံးပြီးရွာပေါင်း253ရွာရေဘေးသင့်နေပါတယ်။အိုးအိမ်ပျက်စီးပြီးအိမ်မွေးကျွဲနွားတိုးစိတ်တိရိစ္ဆာန်တွေလည်းရင်းနှစ်သေဆုံးတာတွေရှိပါတယ်။ကမ္ဘာပေါ်ကအရှေ့လျှာဆုံးမြစ်တွေကဒဇင်းဖြစ်တဲ့မြမပုဒ္ဒရာမြစ်ဟာဒေသတွင်းဖြတ်တန်းစီးဆင်းပြီးမိုးရင်းအခါမြစ်ရေရှမ်းတက်တဲ့အတွက်မြေကျောင်းတလျှောက်ရွာပေါင်း1000လောက်ကလူပေါင်း3000ကျည်ရေဘေးသင့်လေရှိပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133540 kHz 8433512 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာစနေနေ့ကရုရှားတပ်တွေပစ်ခတ်မှုကြောင့်3ဦးသေဆုံးခဲ့ရပြီးတော့ဒဏ်ရာသူက12ဦးခွန်ဦးလောက်ရှိနေတယ်လို့ယူကရိန်းအာဏာပိုင်ကပြောပါတယ်။ဒီချိန်ထဲမှာပဲရုရှားတွေရဲ့ချူကျော်ရာကိုခန်းနေရတဲ့ယူကရိန်းကိုထောက်ခံကြောင်းပြတာတွေနေနဲ့EU ဥရောပသမဂ္ဂမှာအလက်ကျဥက္ကဋ္ဌဖြစ်စတင်တာဝန်ယူတဲ့ဂျလာတီရဲ့နေမှာပဲစပိန်ကဝန်ကြီးချုပ်ပယ်ရိုရှန်ဆက်ကမြို့တော်ကီယက်ကိုလာရောက်ခဲ့ပါတယ်။ယူကရိန်းရဲ့တွန်းလှန်တိုက်ခိုက်မှုဘလောက်ပဲကြာကြာအတူတူကရက်တီမှာဖြစ်ကြောင်းယူကရိန်းလွှတ်တော်မှာမိန့်ခွန်းပြောကြားစဉ်အတွင်းဝန်ကြီးချုပ်ရှန်ဆန်ချက်စ်ကတကြေပေးပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့ပူတဲ့သတင်းစာရှင်းလင်းပွဲမှာလည်းစပိန်ဝန်ကြီးချုပ်ကစပိန်နိုင်ငံကနေယူကရိန်းအတွက်လက်ပတ်တင်ကား၄စင်းနဲ့တန်ကြပ်ကားတွေပောင်းဝင်လက်နက်ကြီးတွေနောက်ထပ်ပို့ပေးမှာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်ရွေးရှားပြောင်းရွှေ့နိုင်တဲ့ဆင်းရုံတရုံပေးမှာဖြစ်ပြီးယူကရိန်းပြန်တဲ့တိဆောက်ရေးအတွက်တော့နောက်ထပ်ယူရိုငွေ55သန်းချထားပေးမှာဖြစ်ကြောင်းပြောပါတယ
်။ရုရှားခြေစားတပ်ဖွဲ့ကောင်းဆောင်ယေဗဂနီပရီကောရှင်းရဲ့လက်နက်ကင်ပုံကံမှုဟာရုရှားအစိုးရကိုအတက်တဲဖြစ်စေပြီးသမ္မတပူတင်ရဲ့ယူကရိန်းစစ်ပွဲကိုထိခိုက်ယိုယွင်းစေတယ်ဆိုတာကိုဖော်ပြနေတယ်လို့အမေရိကန်ထောက်လှမ်းရေး CIA ရဲ့အကြီးအကဲဝီလျံဘန်စ်ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။သမ္မတပူတင်ကတော့ပြည်တွင်းစစ်ဖြစ်မဲ့အခြေအနေကိုရှောင်ရှားနိုင်ခဲ့တဲ့အတွက်ရုရှားတပ်ဖွဲ့တွေကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။1918ခုနှစ်ကဖြစ်ပွားခဲ့တဲ့ရုရှားတော်လှန်ရေးနှစ်ခုကြောင်းအခက်အခဲဖြစ်ရတဲ့အခြေအနေတွေနှိုင်းယှဉ်ပြီးပြောဆိုခဲ့ပါတယ်။ယူကရိန်းကိုကျူးကျော်မှုနဲ့စစ်ပွဲဆင်နွှဲတဲ့ရုရှားစစ်ပဲဥဆောင်မှုတွေဟာဥဆောင်မှုတွေနဲ့ပတ်သက်တဲ့ရုရှားအစိုးရရဲ့အကြောင်းပြချက်တွေဟာယိုသားမှုမရှိဘူးဆိုတာကိုကျေးဇူးတပ်ဖွဲ့ကောင်းဆောင် precaution ကသူ့ရဲ့လုပ်ရတဲ့ဖော်ပြလိုက်တာဖြစ်တယ်လို့ CIA အကြီးအကဲ William Burns ကဗြိတိန်နိုင်ငံ Oxfordshire Ditchley Foundation မှာပြုလုပ်တဲ့ American ဗြိတိန်ဆက်ဆံရေးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ William Burns က2005ခုနှစ်ကနေ2008ခုနှစ်အထိရုရှားဆိုင်ရာ American တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2021ခုနှစ်မှာ CIA အကြီးအကဲဖြစ်လာခဲ့ပါတယ်။ precaution ရဲ့လက်နက်ကင်ပုံကံမှုဟာရုရှားအစိုးရအတွက်လက်နက်ကင်စိန်ခေါ်မှုအကြအတဲတစ်ခုဖြစ်တယ်လို့ပြောဆိုထားပါတယ
်။ဘယ်လာရုစ်နိုင်ငံမှာတော့စစ်တမ်းရပုံနှံဆောက်ထားတဲ့စခန်းအစ်စ်တွေကိုစနေနေ့ကကောင်းကင်ဂျိုရုဓာတ်ပုံတွေမှာတွေ့ရတယ်လို့ AP သတင်းကပြောပါတယ်။ဘယ်လာရုစ်အစိုးရကိုတော်လှန်နေတဲ့လက်နက်ကင်အဖွဲ့နဲ့အစိုးရတာဝန်ရှိသူတွေကတော့ဒါရုရှားခြေစားတပ်ဖွဲ့ဝဂနာရဲ့တိုက်ခိုက်ရေးသမားတွေအတွက်ဖြစ်နိုင်တယ်လို့ပြောပါတယ်။ Ukraine နဲ့ဆက်မြောက်ဖက်မိုင်150လောက်ကွာက Osipovich မြို့ပြင်မှာစစ်ခြေစိုက်စခန်းဟောင်းတစ်ခုရှိပြီးအဲ့ဒီမှာအခုသတင်းနှစ်ပတ်အတွင်းမှာပဲဒါဇင်နဲ့ချီတဲ့ရွက်ပြန်တဲတွေထိုးထားတာသူ့ကောင်းကင်ဓာတ်ပုံတွေမှာတွေ့ရတယ်လို့ PLC Planet Lab အဖွဲ့ကပြောပါတယ်ဂျွန်လ15ရက်နေ့ကရိုက်တဲ့ပုံတွေမှာဘာမှမရှိသေးပေမဲ့ဂျွန်လ30မှာရိုက်တဲ့ပုံတွေမှာတော့ဖြူနဲ့အစိမ်းအဆောက်အဦတွေတန်းစီပြီးဆောက်ထားတာတွေ့ရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲရုရှားချေစက်တပ်တွေမော်စကိုချီတက်ခဲ့ပေမဲ့ဘယ်လာရုစ်ညှိနှိုင်းမှုနဲ့ဆက်မချီတက်ပဲဝက်ဂနာတပ်ဖွဲ့ခေါင်းဆောင်ယက်နီပရီကိုဇင်းနဲ့သူ့တပ်ဖွဲ့သားတွေပြန်ဆောက်ခဲ့ပြီးတော့ဘယ်လာရုစ်နိုင်ငံကသူ့နိုင်ငံရင်းခိုလုံမှုအတွက်ကမ်းလှမ်းခဲ့တာလည်းဖြစ်ပါတယ်။သမ္မတအလက်ဇန်ဒရာလူကာရှန်ကိုကဘယ်လာရုစ်ဟာရုရှားနဲ့ရင်းနှီးတဲ့တိကျလွတ်လပ်မှုရှိတဲ့မဟာမိတ်ဖြစ်ကြောင်းနဲ့သူတို့ဟာဝက်ဂနာအဖွဲ့ကျွမ်းကျင်မှုကိုအသုံးချနိုင်လာကြောင်းသူ့နိုင်ငံထဲစခန်းချဖို့ကမ်းလှမ်းခဲ့တယ်လို့ကြေညာခဲ့ပါတယ
်။ပြင်သစ်နိုင်ငံမှာအသက်18နှစ်အရွယ်လူငယ်တဦးရဲပစ်ခတ်မှုကြောင့်တည်ဆုံးတာကိုမကျေနပ်တဲ့အတွက်ဆန္ဒပြရာကနေအထူးရုံးနေဖြစ်ပွားနေတာလေးညဇက်တိုက်ရှိခဲ့ပြီးတည်ဆုံးသူရဲ့ဇာပနာပြုလုပ်ခဲ့တဲ့စနေနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။သမရမက်ခရွန်လဲဂျာမနီကိုသွားမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။ပြီးခဲ့တဲ့တောက်ကြတွေကမကြင်မနက်ဖြစ်နေတဲ့လူအုပ်ကြီးဟာမော်တော်ကားတွေကိုမီးရှို့ဖျက်ဆီးခဲ့သလိုကုန်တိုက်တွေနဲ့ဈေးဆိုင်တွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။တောက်ကြနေကြကလူပေါင်း1300ကျော်ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်ဝင်ကြီးက Twitter ကနေဖော်ပြထားပါတယ်။အထူးကြုံတွေဖြစ်နေတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်အင်အား4,500လောက်ချထားပြီးတန်ကြပ်ကကားတွေပါချထားခဲ့ပါတယ်။စနေနေ့မှာလဲအလားတူလုံခြုံရေးအင်အားတွေကိုအထီးကရုံဖြစ်တဲ့မြို့ကြီးတွေမှာချထားပါတယ်စနေနေ့ကမာဆေးမြို့မှာလဲမျက်ရည်ရိုးဘုံတွေအသုံးပြုပြီးလူစုခွဲခဲ့ပါတယ်အင်ကာနေတုန်းကပဲရစ်မြို့တော်ရဲ့စင်ဂျေဘုံအရပ်မှာရဲတပ်ဖွဲ့ဝင်တဦးပြစ်ခတ်မှုကြောင့်အသက်18နှစ်အရွယ်အယ်ဂျီးရီးယားနဲ့မော်ရိုကန်မျိုးဆက်လူငယ်တဦးသေဆုံးခဲ့ပါတယ်အင်ကာနေကလေးကစတင်ခဲ့တဲ့အထီးကရုံတွေအတွင်ကုန်တိုက်ဈေးဆိုင်စားတောက်ဆန်ဘဏ်ရုံးအပါအဝင်ဆိုင်ပေါင်း900လောက်လူရဲ့ဖြည့်ဆည်းခံခဲ့ရပြီးတချို့လဲမီးရှို့ဖြည့်ဆည်းခံခဲ့ရတယ်လို့ဗန်ဒါရေးဝန်ကြီးကပြောဆိုပါတယ်အထီးကရုံးတွေဟာမာဆေလွယွန်နဲ့ထလူးအပါဝင်အခြားမြို့ကြီးတွေကိုပြန့်နှံ့သွားပြီးကားအစီးပေါင်း2000ကျော်လောက်မီးရှို့ဖြည့်ဆည်းခံရတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လည်ပါမယ်ပထမဆုံးတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာဘေးလွတ်ရာထွက်ပြေးနေရတဲ့လူတွေတန်းတဲ့ချီရှိနေပါတယ်အဲ့ဒီအထက်မှာအဲ့ဒီဒုက္ခရောက်နေကြတဲ့အထက်မှာတက်ကြီးရွယ်အိုတွေလည်းအများအပြားပါဝင်ပါတယ်ဒီအကြောင်းကိုဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတိပြတင်ဆက်ထားပါတယ်
ငါတို့အတွက်မပူနဲ့ငါတို့ကအတွက်ကြီးပြီးမတက်နိုင်တော့ဘူးကံပါအနေနဲ့ကလေးတွေနဲ့မင်းကလေးတွေကြာမို့နင်တို့ကလွတ်အောင်ကြီးလို့အလိုမျိုးပူပြီးသားညာပူတဲ့ပင်ပူပြီးရတာ
ရင်တော့ကြီးပဲခုတော့မရှိတော့ဘူးညာရင်တော့ကျွန်တော်ထော်လာကြီးနဲ့အားရင်းနဲ့တကြီးဝွားတွေကိုခေါ်ထုတ်တာမျိုးရှိတယ်အခုတော့ကျွန်တော်အဲ့ဒီစီစီမလုံးနိုင်ပါဘူး
ဝန်းနေစရာကောင်းတာကအခုတလောအတွင်းလူအများပြားမကြခဏထွက်ပြေးနေရတာကအလေးအကျင့်တစ်ခုလိုတောင်ဖြစ်နေပါပြီ။ပရိပခရင်းနီးလာပြီဆိုရင်အသက်ပေးလွတ်ရာခိုးလုံရာတစ်ခုခုကိုခဏတာဒါမှမဟုတ်အချိန်တော်တော်ကြာပြေးရှောင်ကြရတာပါပဲ။ဒီလိုအခြေအနေမျိုးမှာသွားလာရခက်ခဲပြီးတော့ကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်နေတဲ့တက်ကြီးရွယ်တွေအတွက်ကတော့အနေပိုများပါတယ်။တစ်ဖက်မှာလည်းအခြေအနေတွေကပိုဆိုးတထက်ဆိုးလာနေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
လက်နဲ့ကြည့်နေလေကျမတို့ဆိုခဏခဏအထူးခံရတယ်လက်နဲ့ကြည့်နေသူလဲခဏခဏထူတော့အများအမ်းကြည့်နေရတယ်အခုဆိုလက်နဲ့ကြည့်လဲအချင်းပေါင်းများလာရနဲ့လေရင်တန်တန်နဲ့ကြည့်ရတယ်လက်နဲ့ကြည့်ဆန်ချက်ချက်ကိုချက်အလိုကြည့်မိလုံးရဲ့ရဲ့ကြည့်နေတကယ်နေရအောင်တော့အလိုမျိုးဆန်ထူတဲ့အချိန်မှာလဲကြည့်ရတယ်ကြည့်ရတယ်ကြည့်ရတယ် အဲ့လိုပဲဒီနေရင်လာပြီးဆက်နေပြရတယ်အဲ့နဲ့အမေကတော့အခုကတော့ပြချင်းလေပြပြအစီမကြီးတော့ဦးဆိုခမအဲ့လိုညီငွေတိုင်လေးနော်
ဒေါ်အားမြောင်ရဲ့အသက်60အရွယ်အမေဖြစ်သူဟာသူတည်ပြရစီတော့လို့ဒါတမီးဖြစ်သူကိုမကြာခဏပြောနေပါတော့တယ်အာနာမသိငင်ကတော့တာသမီ6ယောက်မိခင်ဒေါ်ကီခေါ်ဝါဟာမင်းတက်ကသူ့တို့မိသားစုနေအိမ်မှာအေးအေးချမ်းချမ်းနဲ့ဖျားရှစ်ကိုပရိစိတ်ပြီးနေခဲ့တာပါဒေါ်အားမြောင်မှာကအစားအသောက်ရောင်းတဲ့ဆိုင်လေးတစ်ခုရှိခဲ့ပါတယ်အခုတော့သူ့တို့မိသားတစုလုံးစစ်ရှောင်နေရပါတယ်လက်တလောမှာတော့မင်းတပ်မျိုးပြင်ကကြေးရွာတစ်ခုမှာယာယီခိုလုံနေကြရတာပါစစ်အာဏာသိမ်းပြီးမကြခင်မှာပဲစစ်တပ်ရဲ့ခုခံတော်လှန်ရေးအဖွဲ့တွေကြားပြည်ပခတွေဖြစ်လာပြီးအဲ့ဒီအချိန်ကစလို့ချင်းပြည်နယ်မှာမင်းတပ်ဟာတိုက်ပွဲအကြီးကျယ်ဖြစ်တဲ့နေရာဖြစ်လာခဲ့ရပါတယ်ဒေါ်အားမြောင်တို့မိသားစုဟာရွာကိုမြန်မာစစ်သားတွေဝင်လာတာလက်နက်ကြီးကြတာနဲ့စစ်လေရင်တန်ကြတိုင်းတခြားရွာဒါမှမဟုတ်ညီဆက်ရာ6ကဘာတွေတဲကိုနေပူမိုးရွာမရှောင်ပြေးပုံကြရတာငားကရှိနေပါပြီ
အဲ့လိုဖြစ်ပြီးတော့မှနေမကောင်းပြင်းလေခါတယ်အဲ့လိုတဲကလေးထိုးတော့တော့အဲ့တဲကလေးမိုးကမလုံးအမေကအကြီးအကျယ်သွေးတော်ရှိတယ်နေရာအကြီးအဲ့လိုသွေးတော်ပုံဖန်ရှိတယ်ပြီးလို့ရှင်လီခေါင်းရောကရှိတယ်အဲ့လိုမျက်စိကမှုန်နေသူခေါင်းလေခေါင်းနာရဲအလိုမျို
းအသက်60ရှိပြီဖြစ်တဲ့ဒေါ်ကီခေါ်ဝါဟာငကိုအစာရင်ယောဂအခန်းလေးရှိပါတယ်တခြားရွာကိုပြေးရချင်းဆိုအစာအသောက်လည်းရှောင်မရတာကြောင့်ယောဂါကပိုဆိုးလာပါတယ်ဒေါ်အားမြောင်ကသူများတောင်းရမှာနေစာအငှားလိုက်ပြီးဝမ်းစာရှာနေရတာပါသူ့ဝင်ငွေကမကျန်းမာတဲ့အမေအတွက်လိုရဲ့ဆေးဝါးနဲ့အစာအသောက်ကောင်းကောင်းတွေဝယ်ကြွေးဖို့မလောက်ငါပါဘူးမင်းတပ်မျိုးနယ်ကစစ်ရှောင်တွေဟာဒစစရော့နယ်လာတဲ့အလူရှင်တွေစီကအထောက်ပံ့တွေမှသာမှီခိုပြီးစားတောက်နေရတာပါမင်းတပ်မြောက်ပိုင်းမှာအသက်60နဲ့အထက်စစ်ရှောင်120ကျော်ရှိပါတယ်အသက်ကြီးသူအများစုမှာနာတာရှည်ယောဂတွေလည်းရှိနေကြတယ်လို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကျန်းမာရေးဌာနကမကြာသေးခင်ကမှကောက်ယူထားတဲ့အချက်လက်ရသိရပါတယ်မမိုင်ကအဲ့ဒီကျန်းမာရေးဌာနရဲ့တာဝန်ရှိသူတူပါပြီးခဲ့တဲ့နှစ်နှစ်နဲ့ရှိရင်စစ်ဆောင်အကူအညီတွေရတာကလည်း20ရာခိုင်နှုန်းလောက်ပဲရှိတော့တာကြောင့်ဒါကစစ်ဆောင်ပြည်သူတွေရဲ့ကျန်းမာရေးအပေါ်တရားမှုရှိနေတယ်လို့ပြောပါတယ
်။တခါတလေကျတော့ကို့မှာကျတော့စီဝါလုံလောက်မှုမရှိဘူး။ဥပမာသူတို့အတွက်ရေရှည်ဆွဲတောက်အောင်ဆေးဆိုတော့သိနေတယ်။ဒါပေမဲ့ဥပမာတစ်ခုပေါ့နော်။ Amlong 5 mg ဆိုရင်သူကတတလုံးဆွဲတောက်အောင်ဆေးဆိုတော့ကိုကသိတယ်။ဒါနဲ့ကိုဒီသူတို့ပေးနိုင်ခဲ့တာဒီတလဆာပဲပေးနိုင်ခဲ့တယ်။ဖိုင်တောက်ရတော့ထုံးစံအတိုင်းခက်တာပေါ့လေ။ဆောင်ဆိုတော့
မြန်မာနိုင်ငံမှာအသက်60ကျော်တက်ကြီးရွယ်ဟောလူဦးရေရဲ့ဆယ်ရာခိုင်နှုန်းရှိပြီးတော့အများစုကကျေးလက်ဒေသတွေမှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်တကောင်စီရင်အချက်လက်တွေရသိရပါတယ်။နိုင်ငံရဲ့အစိတ်ပိုင်းတော်တော်များများဟာလည်းဆယ်ရာနာသိမ်းပြီးနောက်ပိုင်းအရင်လိုအေးချမ်းမှုတွေမရှိနိုင်တော့ပါဘူး။စကိုင်းတိုင်းမှာလည်းဒီလိုပါပဲ။အသက်82နှစ်အရွယ်ဒေါ်ကြီးကစစ်တပ်မီးရှို့သွားလို့သူ့အိမ်လေးမရှိတော့တဲ့ခြံဝင်းထဲမှာတဲလေးဆောက်ပြီးနေနေရပါတယ်။တပင်းရင်မျိုးနယ်ထဲမှာရှိရဲသူ့ရွာကိုစစ်ကြောင်းထိုးလို့ရှောင်ပြေးရတာ6ခေါက်ရှိနေပါပြီ။မနှစ်တုန်းကသူမဖုန်းကြီးကျောင်းမှာဥပုသ်ဆောင်နေတော့ကြုံရတဲ့အဖြစ်တစ်ခုကိုမှတ်မိနေပါသေးတယ်။တ
ို့အဲ့လိုဥပုသ်ဆောင်ကနေပြီးတော့တရားခံရအောင်ဆိုပြီးတော့သွားတော့လဲနေတယ်။ဥပုသ်နေတယ်သူတို့ကမရှောင်ဘူးလေအဲ့ဒီနေရာတွေကသူတို့ကစစ်ကြောင်းတွေပါထိုးလာတော့ဥပုသ်ကျောင်းကနေပြန်ပြန်လာတာပြည့်ပြည့်လာတာအဲ့လိုမျိုးတွေလည်းဖွားတော့ကြုံရရတယ်ကွ။အေးကျောင်းကနေပြန်ပြည့်လာတာတော့ပြန်ပြည့်ပြီးအဲ့ဒီကိုထုတ်လေးကိုဆွဲပြီးတော့အဲ့လိုပြေးရတာတော့အဲ့ကိုယ်ပါရှိတဲ့ဖုန်းကြီးတွေကလည်းမနေဝင်ဘူးဖုန်းကြီးတွေပါအကုန်ပြေးရတာတနည်းရဲ့
ဒေါ်ကြီးကနာတာရှည်နှလုံးသွေးကြောချင်းယောဂရှိသူမို့ပြေးရဲဆိုပေမဲ့လူငယ်တွေလိုတော့မြန်မြန်ဆန်ဆန်ပြေးနိုင်တာမဟုတ်ပါဘူးမပြေးနိုင်လည်းပြေးရတာပါပဲအိမ်ရောက်ဖို့မနေပြေးလာရပြီးရောက်တာနဲ့တမီးဖြစ်သူဆိုင်ကယ်နောက်ကနေလိုက်စီးပြီးတော့ဉာဏ်နဲ့တည်းအမြန်ဆုံးလွတ်ရကျွတ်ရပြေးခဲ့ရတာပါ
ထိုင်ကနေကျူရတော့ဟိုရွာတွေကလူတွေအများကြီးဆိုတော့ဖြစ်ခွင်တာပါကွယ်ဘူးပါကိုဟိုအရင်ရောက်ချင်းကိုကအရင်ရောက်ချင်းနဲ့လားထိုင်ကတွေကလည်းလဲထိုင်ကကလည်းပါကွယ်အဲဟိုရောက်တော့လည်းအဲလူတွေကအများစုတဲရတာဆိုတော့အဲဘယ်သွားတဲရပါမယ်ဘယ်တဲရပါမယ်အဲ့လိုပါအတော်တော်နဲ့သွားတာပ
ါဒေါ်ကြီးရဲ့တငယ်ချင်းဒေါ်မီကလည်းသူနဲ့အတူဖုန်းကြီးကြောင့်မှဥပုသ်ဆောင်နေခဲ့တာဖြစ်ပါတယ်ဒေါ်မီယောက်ျားကတော့လေဖြတ်နေလို့အိမ်မှာကျန်နေခဲ့တာပါဒေါ်မီသမီးကသူ့အဖေကိုဖုန်းကြီးကျောင်းစီခေါ်လာခဲ့ပါတယ်
ဟာတို့အတွက်မပူနဲ့ငါတို့ကအတွက်ကြီးပြီမတက်နိုင်တော့ကံပါနေလို့ကလေးတွေနဲ့မိန်းကလေးတွေကြာမို့နင်တို့ကလို့အောင်ကြီးလို့အဲ့လိုမျိုးပူပြီးသားဗျာပူပူအတွက်ပူပေးရပါလမ်းလေလမ်းနာပါမူလဲဟိုကပါတော့အမေဆွေလေးထွက်ထွက်ပြီးတော့ခေါင်းเจ้าမြန်နေအဲ့လိုဆိုမြန်အန်ရဲ့ရှိတယ်ထွက်မကြီးနေအဲ့လိုသားရဲ့ညာတဲ့မြေအမေကခုခုပြီးတော့တော်တော်အဲ့လိုနေလိုက်ပြီးဗျာ
Domi Enga, Micho Kayare de Roma Bagabau. Attention Jangere, Domido Limiaha, Gangaune, Luzua Maba. So Shadwala Woka Kelo, Sejan Tula Jama Bina, the Giwe, Micho Tapia Kayarago, the Dinuma, a Mielo Duniabare. Siana Demi Grega, a Tacayare, a Tachausene, a Tata Giweo, Nayakona Sejo, Shielo. နိုင်ငံရေးအကျဉ်းသားများကိုညီစားရှောက်ရေးအသင်း AABBA ရဲ့အချက်အလက်အရာသိရပါတယ်။ဒါပေမဲ့ဒီအရေးအတွက်ဟာအာဏာသိမ်းစစ်တပ်နဲ့တူတက်တာတွေကြောင့်တည်ဆုံရတာတွေပဲရှိပါသေးတယ်။ဒါအပြင်တခြားအကြောင်းတွေကြောင့်တည်ဆုံရတာတွေလည်းရှိပါတယ်။ဒီပရင်မျိုးနယ်ဆစ်ရှောင်ကွန်ကြီးအဖွဲ့ကမြေပြင်တာဝန်ခံကိုကြော်ကြော်ကတော့ဒီပရင်မျိုးနယ်တွေကရွာတချို့မှာမီးရှို့တက်ခံရတဲ့တက်ကြီးပိုင်းငားရောက်ရှ ော့ဆက်မလုပ်နိုင်တော့ဘူးလို့သူကပြောပါတယ်
။ရင်တော့တော့ကြည့်တယ်အခုတော့မရှိတော့ဘူး။ရင်တော့တော့ကျွန်တော်ထွက်လာကြည့်နေကားတွေနဲ့တကြီးဝါးတွေကိုခေါ်ထုတ်တာမျိုးရှိတယ်။အခုတော့ကျွန်တော်အဲ့ဒီစီစဉ်မလုပ်နိုင်ပါဘူး။အဲ့ဒီဒီစက်ရာလေးလည်းပဲသူတို့ချိတ်ဆက်ထားပြီးတော့လိုက်သွားတာ။ဟောအဲ့လိုပဲရှိပါတယ်။ရင်တော့ကျွန်တော်တရားလုံးတနေ့တစ်ရက်ဝင်ရောမလဲ။အဲ့ဒီအုပ်စုတစ်ခုလုံးမှရှိတဲ့ဟာတွေအဲ့လိုမျိုးခေါ်ထုတ်ကြရတယ်ဟာအဓိကကဘာလို့ဆိုတော့စီဝိုးလည်းဈေးကြီးတာပါတာပေါ့ဟုတ်လ
ားသူတို့တကယ်လိုအပ်နေတဲ့အကူအညီ၆ပန်းတွေရဖို့ကတော့မျှော်လင့်ချက်မဲ့နေသေးပါလုံခြုံမှုကိုထိပါချင်းချောက်မှုတွေအမြဲလိုလိုကြုံနေရတာကြောင့်အများစုဟာရုပ်ပိုင်းကစိတ်ပိုင်းမှာထိခိုက်မှုတွေရှိနေကြတယ်လို့စစ်တမ်းတွေကသုံးသပ်ကြပါတယ်ဒီလိုပူပယ်မှုမျိုးကိုမိလောင်သွားတဲ့သူတို့အိမ်နာယာယီတဲဆောက်ပြီးနေနေရတဲ့ဒေါ်ကြည်တို့မိသားစုကအမြဲခံစားနေကြရတာပ
ါဘယ်လိုပဲကိုကချမ်းချမ်းသာသာနေနေတရားလေးနဲ့ပဲနေနေဘယ်ချိန်ဘရားတွေကလာမှမမသိဘယ်ချိန်နှက်ပြမှမမသိအဲ့လိုပါပဲသူတို့ကမဝင်ပါနဲ့လို့တိမ်ကားနေပြီးတော့သူတို့ဝင်နှက်ပြလို့ရှိရင်အဲဘယ်ချိန်နားလေးကြားမယ်လို့မသိတော့ရွာကလည်းအဲ့ဒါလိုစောင့်နေရတာအဲ့လိုတွေကြားပြီးတော့ဆုံးရှုံးတဲ့လူတွေလည်းအများကြီးပဲကွာအဲညဘယ်တလီခါကြတော့လေစိတ်ထဲကလေးပြားလေးလာတယ်လို့အိမ်မက်တွေလည်းမက်တော့တိတ်လို့တော့တိတ်မပြောဘူးပါကွညလည
်းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့ပြည်တွင်းစစ်အတွင်းဒုက္ခခံစားနေရတဲ့တက်ကြီးရွယ်ဟိုတွေအကြောင်းတင်ပြထားတဲ့တို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတင်ပြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာ Federal Democracy ပေါ်ထွန်းလာဖို့ကြိုးပမ်းနေတာနှစ်ပေါင်း60ကျော်မျိုးဆက်30ရှိနေပြီဖြစ်ပါတယ်။မြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာနှစ်ပေါင်း30ကျော်အတွေ့အကြုံရှိသူဒေါက်တာမြင့်ချွန်နဲ့ဦးတင်မောင်တန်းတို့ဆက်သွယ်မြင်ပြပြီးဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ဆက်ထားပါတယ်။
ကမှာတော့ဆရာဝန်တဦးကြီးဒေါ်လာရေးအတွေ့အကြုံစာအုပ်ကိုရေးသားခဲ့တဲ့ဒေါက်တာမြင့်ချိုရဲ့အတွေ့အကြုံတွေကိုဝေပြပေးချင်ပါတယ်။နှစ်ပေါင်း30ကျော်ဒီမိုကရေစီလှုပ်ရှားမှုကိုဆောင်ရွက်လာခဲ့တဲ့ပုဂ္ဂိုလ်တူပါ။မင်္ဂလာပါဆရာကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာစာအုပ်လေးကိုမိတ်ဆက်စကားလေးနည်းနည်းပြောပြပေးပါဆရာ။အကျဉ်းပေါ့
။ဟုတ်ကဲ့ကျွန်တော်မြန်မာဒီမိုကရေစီလှုပ်ရှားမှုမှာနှစ်ပေါင်း30ကျော်တာဝန်မြင့်မျိုးထမ်းဆောင်ခဲ့တဲ့ကာလအတွင်းပေါ့လေ။ကျွန်တော်စီမှုလက်ဆွဲတို့လူခွင့်ရေးလက်ဆွဲတို့စသည်ဖြင့်အဲ့ဒီစာအုပ်တွေရေးခဲ့တဲ့ပြင်တော်လိုင်းအတွေ့အကြုံတွေကိုကျွန်တော်၃ဘိုင်းခွဲပြီးတော့ဆရာဝန်တို့ဦးတော်လိုင်းခီးပထမတွဲဒုတိယတွဲတတိယတွဲဆိုပြီးကျွန်တော်တို့เนาะထုတ်ဖို့တိုးခဲ့ပါတယ်ပထမတွဲကတော့နေဇတ်ဒေတာအတွေ့အကြုံဒုတိယတွဲကတော့နိုင်ငံတကာအတွေ့အကြုံတတိယတွဲကတော့အော်စတြေးလျနိုင်ငံမှာလှုပ်ရှားတဲ့အတွေ့အကြုံဖြစ်ပါတယ်ဆရာ
ကျွန်တော်တို့ရဲ့ မရငယ်ဒီမိုကရေစီလှူရှားမှုခရီးဟာအခုတတိမပြီးဆုံးသေးပဲဆက်လက်သွားရမယ်ဖြစ်နေပါတယ်။ဆိုတော့ဆရာရဲ့အတွေ့အကြုံတွေတဲ့ကအဓိကအချက်တွေကိုဝေမျှမယ်ဆိုရင်ပထမဆုံးအချက်အနေနဲ့ဆရာဘယ်လိုအချက်မျိုးကိုဝေမျှချင်ပါလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အတွေ့အကြုံကိုအခြေခံပြီးတော့ပထမသတင်းစကားပေးချင်တာကကျွန်တော်တို့အဓိကမြန်မာနိုင်ငံရဲ့ပြဿနာတွေဟာနော်ဗမာတိုင်းသားအများစုယူဆခဲ့ကြသလိုဒီမိုကရေစီစိတ်သုံးနေတာတခုလည်းလည်းမဟုတ်ဘူးခင်ဗျာလူမျိုးစုတိုင်းသားတွေယူဆခဲ့ကြသလိုသူတို့ရဲ့ဒန်းတူရင်းနဲ့ကိုယ်ပိုင်ပြတာခွင့်ဆုံးရှုံးမှုတခုတည်းကြောင့်လည်းမဟုတ်ဘူးခင်ဗျာဒီနှစ်ခုလုံးဖြစ်နေတဲ့ဒီမိုကရေစီစိတ်သုံးတဲ့ပြဿနာတိုင်းသားတွေရဲ့ဒန်းတူရင်းနဲ့ကိုယ်ပိုင်ပြတာခွင့်ဆုံးရှုံးတဲ့ပြဿနာတွေဆိုတာကိုကျွန်တော်ပြည်သူအားလုံးကအထူးအပြုလက်ခံကြဖို့ရည်ကြီးပါတယ်ဒီနှစ်ခုလုံးအာမခံနိုင်တာကကျွန်တော်တို့ဖယ်ရယ်ဒီမိုကရေစီစနစ်သာဖြစ်ပြီးတော့ဒါကိုတားဆီးပိတ်ပင်နေတဲ့ဘုံရံသူကိုကျွန်တော်တို့ကအားလုံးစုပေါင်းပြီးတိုက်ပွဲဝင်လို့ကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ်
။ဟုတ်ကဲ့ဆရာဒီဖယ်ရယ်စနစ်ကိုထူထောင်မယ်ဆိုတာကလည်းနိုင်ငံရေးအားစုတော်တော်များများပေါ့နော်။ဒါကလက်ခံထားပြီးဖြစ်တယ်ဆိုတော့ဆရာတိုက်တွန်းချင်တာပို့ပြီးတိတိကျကျပြောရင်ဘာလို့ပြောရမလဲ
။ကမ္ဘာပေါ်မှာ195နိုင်ငံရှိတဲ့ထဲမှာတကယ်ဖယ်ရယ်စနစ်ကိုကျင့်သုံးတာ25နိုင်ငံပဲရှိပါတယ်။ဒါပေမဲ့သူကလူရဲ့၄၀%ကတည်းကရှိတယ်လို့သိရပါတယ်။အဲ့တော့အဲ့ဒီနိုင်ငံ25နိုင်ငံတော့မှဖယ်ရယ်စနစ်ကတပုံစံနဲ့မဟုတ်ပဲနဲ့သူ့နိုင်ငံနဲ့ကိုက်ညီတဲ့ဖယ်ရယ်စနစ်မျိုးကိုပဲကျင့်သုံးကြတာကိုသိရပါတယ်။အဲ့တော့မြန်မာနိုင်ငံမှာလည်းကိုယ်နိုင်ငံနဲ့ကိုက်ညီပြီးတော့ဒီလူမျိုးစုတိုင်းသားတွေလိုလားနေကြတဲ့အမားပြည်နဲ့အပါဝင်လူမျိုးခြေခံပြည်နယ်ရှိခုနဲ့ဖွဲ့ထားတဲ့ဖယ်ရယ်ဒီမိုကရေစီပြည်တော်စုနိုင်ငံမျိုးကိုကျွန်တော်တို့လိုလားပါတယ်ချွင်းချက်တော့ရှိပါတယ်အဲ့ဒါဆိုတော့လူမျိုးတစ်မျိုးတည်းကပဲအများစုရှိနေတာမဟုတ်တဲ့ကျွန်တော်တို့အေယာဗရီတိုင်းလိုလိုတနင်္သာရီတိုင်းလိုလိုနေရာမျိုးမှာကြတော့ကျွန်တော်တို့သီးသန့်နာမည်တစ်ခုနဲ့ပြည်နယ်အဆင့်သတ်မှတ်ပေးသင့်နေပါတယ်အဲ့တော့လွန်ခဲ့တဲ့ကာလတုန်းကလည်းကျွန်တော်တို့ဒီသဘောထားမျိုးကိုတော်လိုင်းဖို့ရှိတော်များများကနေဆက်မှာကျွန်တော်တို့သဘောတူဆွေးနွေးခဲ့ကြပါတယ်အကြောင်းမို့လို့ဒီကိစ္စကိုပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေကြားမှာအာဏာခွဲဝေတဲ့ကိစ္စတွေအပါအဝင်အရေးကြီးတဲ့ဖယ်ရယ်ရေးရာကိစ္စတွေကိုအမြင့်ကျယ်ကျယ်နဲ့ဆွေးနွေးညှိနှိုင်းသွားကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်။ဟုတ်ကဲ့ဆရာဒီဖယ်ဒရယ်ကိစ္စကတော့ကျွန်တော်တို့ထပ်ပြီးတော့ဘုတစ်ခုတည်းဆွေးနွေးရမှာမို့ကျွန်တော်ဒီမှာပဲရပ်ထားချင်ပါတယ်ဆက်ပြီးတော့မမေ့မြန်းတော့ပဲပေါ့ဒုတိယအနေနဲ့ရောဆရာအတွေ့အကြုံတွေကမျှဝေခြင်းနဲ့တရေစကားဘာများပါလဲခင်ဗျာ။
โอเคကျွန်တော်ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံကမိမိတို့ရဲ့ဒီရေမကျပိုင်းတောင်ရောက်ဖို့ကြိုးစားတဲ့ညမှာနီလန်းတွေမတူလို့ပြဿနာဖြစ်တာမျိုးတွေကျွန်တော်တို့ကြုံခဲ့ဘူးတယ်တချို့ကလည်းလက်နက်ကန်တိုက်ပွဲသားအဓိကတချို့ကလည်းနိုင်ငံရေးနီလန်းသားအဓိကဆိုပြီးတော့ပြဿနာတွေဖြစ်ခဲ့ဘူးတယ်ကျွန်တော်ပြောချင်တာကဖယ်ရယ်ဒီမိုကရေစီပြည်တော်စုပေါ်ထွန်းရေးဆိုတဲ့ရေမကျပိုင်းတောင်ရောက်ဖို့ကြိုးတဲ့ညမှာကျွန်တော်တို့နိုင်ငံရေးနီလန်းတွေစီရင်နီလန်းတွေတန်တမာကြီးနီလန်းတွေလူလက်ပွဲနီလန်းတွေအများကြီးရှိပါတယ်ဒီနီလန်းတွေထဲမှာကိုနှစ်သက်တဲ့နီလန်းတွေကိုကျင့်သုံးပါမတူညီတဲ့အပေါ်မှာတော့မလိုလားအပ်ပဲနဲ့အငင်းပွားတာမျိုးတွေတစ်ခုနှစ်ခုဆန့်ကျင်တာမျိုးတွေမလုပ်ဘဲနဲ့မိမိတက်တဲ့နီလန်းကိုအသုံးပြုပြီးတော့တခြားနီလန်းတွေနဲ့ပါအန်ချင်းညီညီစနစ်တကျညှိနှိုင်းဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဆိုတော့ဆရာဒီကျွန်တော်တို့ညီနိုင်ဆွေးနွေးပြီဆိုတဲ့ခါကျတော့လက်ရှိညီနိုင်ဆွေးနွေးနေတဲ့နီလန်းကတော့ဘလို့ဟာခွက်လေးတွေချွေးချက်လေးတွေရှိနေပါတယ်ဆရာဘလို့များချံပေးချင်ပါ့မယ
်ဟုတ်ကဲ့ဒါလည်းကျွန်တော်အတွေ့အကြုံကဆိုရင်ဓာရီကိုဖြည့်ရှင်းတဲ့ခါမှာကျွန်တော်တို့ရဲ့ညီမကြီးပန်းတိုင်တွေခြိုင်ဆွဲတဲ့လမ်းစဉ်တွေအထွေးဖို့ယူဆတွေသဘောထားမြင်တွေလုပ်ငန်းတွေပေါ်မှာကျွန်တော်တို့เนาะပုံသဘောတူချက်ရအောင်ဆေးရှိနေကြိုးပမ်းမှုလိုပါတယ်တကယ်လို့အမြင်ငင်းမတူလို့မိဘအတွက်အငင်းပွားတာမျိုးတွေရှိလာမယ်ဆိုရင်လည်းပဲဆန့်ကျင်တဲ့အခြေအနေမရောက်သွားအောင်ကျွန်တော်တို့ဂရုစိုက်ဖို့လိုပါတယ်ဒီတော့ကျွန်တော်တို့ကပုံသဘောတူညီကြဖို့ဆိုတာအပြန်လာအတိမပြုနဲ့လေးစားမှုတွေနော်ညှိနှိုင်းဆွေးနွေးလိုမှုအပေးယူအလျှော့တင်လုပ်လိုမှုထိတ်ထိတ်ရေဆိုင်မှုမျိုးတွေကိုလျှော့ချနိုင်မှုနောက်ပြီးတော့ဘုံသဘောပြုရအောင်ကြိုးစားမယ်ဆိုတဲ့စစ်ဆန္ဒရှိမှုလိုအပ်လာရင်ကျွန်တော်တို့ဂျောင်းဝင်စစ်ဆက်ဖြစ်ရှင်းပြတာကိုလက်ခံနိုင်မှုစတာတွေ ဒီမူတွေရှိဖို့လိုပါတယ်အဲ့ဒါလိုအားလုံးလက်ခံနိုင်တဲ့မူတွေเนาะချမှတ်နိုင်နိနာရန်တရားတွေကိုကိုယ့်ဘာသာကိုချမှတ်နိုင်မှာဆိုရင်အများကြီးအကျိုးရှိမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆာဒီနောက်ဆုံးချက်အနေနဲ့ဟောကျွန်တော်တို့ဆရာအနေနဲ့ပေါ့နော်ကျွန်တော်တို့ဘယ်လိုများပြင်စကားပါရင်ပါလဲခင်ဗျာ
โอเคတက်ကြသတင်းစကားတော့ဒီလှုပ်ရှားမှုမှာပါနေကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့ပေါ့နော်ဒီဒီမိုဆီစံတန်ဘိုးတွေနဲ့ကျင့်စဉ်တွေကိုသိရှိနားလည်ဝင်စားမကဘဲနဲ့ online ကာလမှာတွေကလက်တွေ့ကြည့်ကြံအားထုတ်ချဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆရာဒီစံတန်ဘိုးနဲ့ကျင့်စဉ်တွေကဟိုချထားလာသေးတယ်လို့ကျွန်တော်တို့တွေ့တွေ့နေရတယ်ဒါပေမဲ့ဒါဒီကိုလက်တွေ့ကျင့်သုံးလာအောင်ပေါ့နော်ကျွန်တော်တို့ဒီဘယ်လိုပြောမလဲအာလောက်တဲ့စနစ်ပေါ့enforcement mechanism ရှာတော့ကျွန်တော်အားနေကြတာပြရတယ်တချို့ဆိုလို့ရှိရင်တော့ကျွန်တော်တို့လက်တွေ့တော့ဒါလုံးတို့မှလုံးတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာပါများပြောချင်ပါလိမ့
်ဆရာပြောရမှာပါလေဟိုအဖွဲ့တိုင်းမှာသူ့ရဲ့စံတန်ဘိုးကြီးနော်ညောင်မချစ်ပန်းတိုင်နဲ့စသည်ဖြင့်ချမှတ်ထားတာရှိပါတယ်အဓိကကတော့ကိုယ့်ရဲ့စံတန်ဘိုးကြီးကိုလေးစားလိုက်နာဖို့လိုတယ်လို့အားလုံးနဲ့စုပေါင်းလုပ်ဆောင်တဲ့အခါမှာလည်းဒီမိုဆီစံတန်ဘိုးကြီးကိုနော်ပူတွေဒီစားလဲနာဖို့ရည်ကြီးပါတယ်အထူးသဖြင့်တူချင်းတစ်ဖွဲ့ချင်းပုံမှာလေးစားပြီးတော့သူ့ရဲ့ရွေးချယ်ပိုင်ခွင့်ကိုအတိမပြုဖို့လိုတယ်မတူကွဲပြားတာတွေဆက်ညင်ဘက်ယူဆတယ်ကိုလည်းတင်းကြီးခံဖို့လိုတယ်ညှိနှိုင်းဖို့လိုတယ်နောက်လွတ်လွတ်လပ်လပ်ပြောဆိုတာတွေနော်ဆွေးနွေးတာတွေဒါတွေကိုလည်းကျွန်တော်တို့ကလက်ခံပေးဖို့လိုတယ်နောက်လူတိုင်းကိုတန်ဖိုးထားအဖွဲ့တိုင်းကိုတန်ဖိုးထားပြီးတော့အဖွဲ့ကြီးတာငယ်တာပုံမှာအဓိကမထားဘဲနဲ့ပြင်းပြတာကျွန်တော်တို့ဆက်ဆံဖို့လိုတယ်အဲ့ဒါလိုတရားမျှတဆိုတာဆက်ဆံတယ်ဆိုရင်တော့ပို့ပြီးကျွန်တော်တို့နားလည်မှုတွေပို့ပြီးရလာနိုင်မယ်ပို့ပြီးအလုံးလုံးလို့ပို့ကောင်းလာမယ်စုစည်းမှုနဲ့ညီညွတ်ရေးကိုပြတ်ပြားစေမယ့်အရာတွေပြီးတော့ကျွန်တော်ရှောင်ရှားနိုင်မယ်လို့ကျွန်တော်ထင်တယ်ဒီအတွက်မိမိတို့အချင်းချင်းပဲညှိနှိုင်းပြီးတော့နိနာရန်တရားကိုတော့ချမှတ်ထားသင့်တယ်လို့ကျွန်တော်ယူဆပါတယ်ဆရာ
ဟုတ်ကဲ့ဆရာဒီအချိန်လဲဆရာပြည့်ကနေပြီဆိုတော့နောက်ဆုံးအနေနဲ့ဆရာဘာလေးများထပ်ဖြည့်ပြီးတော့ဆရာပြင်းစကားပါကြပါလေခင်ဗျာနောက်ပိုင်းဒီမိုကရေစီလှုပ်ရှားနေကြတဲ့သူတွေကိုပေါ့နော
်โอเคစရုပ်ထရတင်းစကားတော့လေကျွန်တော်တို့ဒီမျိုးစုတိုင်းသားတော်လိုင်းအဖွဲ့စည်း EAO တွေနိုင်ငံရေးပါတီနဲ့အဖွဲ့တွေအရပ်ဖွဲ့စည်း CSO ဒုရုချီပြုဖွဲ့စည်း CBO တွေအနေနဲ့မိမိတို့ရဲ့သီးသန့်ရေမှချက်ပိုင်းတွေကိုဦးစားပေးရတာရှိပေမဲ့တော်လိုင်းတစ်ခုလုံးရေမှချက်ပိုင်းတွေကိုမြေမြေဖို့အတွက်အဖွဲ့တွေကြားထဲမှာပေါ့နော်ဘုံသဘောတူညီချက်တွေညှိနှိုင်းမှုတွေနဲ့လုပ်ငန်းတွေကိုအကောင့်တွေဖွင့်နိုင်အောင်အမြုံမြင်ရှိရှိနဲ့ကြိုးပမ်းပေးကြပါလို့ကျွန်တော်နောက်ဆုံးတိုက်တွန်းလိုပါတယ်ခင်ဗျ။ဟ
ုတ်ဆရာဆိုလိုချင်တာကကျွန်တော်တို့ဒီ shared vision နဲ့ share value ပေါ့နော်ကျွန်တော်တို့အကုန်လုံးလက်ခံကြတဲ့အနာဂတ်ပြောင်းမချက်ဘလို့လက်ခံထားတဲ့ဘုံတန်ဖိုးတွေပေါ့နော်ဒီလိုပြဆိုလိုချင်တာလားခင်ဗျ
။ဒီနေ့ review တော်လာရေးမှာလေကျွန်တော်တို့အဖွဲ့တွေရဲ့စံတန်ဖိုးတွေနဲ့เนาะဒီဖက်ဒရယ်ဒီမိုကရေစီပြည်သူ့ပေါ်ထုံးရေးဆိုတဲ့ vision တွေပေါ့လေညောင်မဲချက်တွေတူလာအောင်ကျွန်တော်တို့ညှိနှိုင်းဖို့လုံနေသေးတယ်ဆရာတချို့ကအဲ့ဒါကိုသဘောမတူသေးပါဘူးအဲ့တော့ဆက်လက်ပြီးတော့စိတ်ရှိရှိနဲ့အမြုံမြင်ရှိရှိနဲ့ကြီးကြီးလေးလေးဖြစ်သွားတဲ့အထိဆက်လက်ပြီးတော့ပေါ့နော်ညှိနှဲဆောင်ရွက်သွားပြီးဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ဆရာဟု
တ်ကဲ့အခုဆွေးနွေးသွားသူကတော့ဆရာဝန်တူဦးရဲ့ဒေါ်လာရေးအတွေ့အကြုံတွေကိုအတွဲ၃တွဲပေါ့နော်။လာမယ့်အတွဲနဲ့ဆိုရင်အတွဲ၃တွဲညီတာပြုစုခဲ့တဲ့ဆရာဒေါက်တာမြင့်ချိုဖြစ်ပါတယ်။ကျွန်တော်တောင်းတပါပ
ါ။ဒါကတော့မြန်မာဒီမိုကရေစီရေးအကြောင်းကိုဆွေးနွေးတင်ပြထားတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုတင်မောင်းတန်းအပတ်စဉ်တင်ဆက်တဲ့အစီအစဉ်ဖြစ်ပါတယ်။VO ရဲ့တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါောင်းမယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တင်းငွေနေမနေ့ပဲအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်သက်ထုတ်လွှင့်နေပါတယ် Chanoruye Radio Yodan Sisinigo Passing Ganarigo Sala Tolan Oma Pipare, Eddie Tegama Radio Dan Sisinigo Line of Mita and Sanga Kilohertz, Tinit Titonya, Line of Mita Lisa Kilohertz, Kunle Titonya, Line of Mita Nazati Kilohertz, Nashi Kongaruganile, Taya Natoda Sinemare. ခုဆက်လက်တင်ပြမယ့်ဘတ်စင်ကဏ္ဍတွေထဲမှာဆိုလို့ရှိရင်အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရူရာတီနဲ့အနာဂတ်ကဘာအစီအစဉ်တွေဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ပြပါမယ်ဒီတစ်ပတ်မှာတင်ပြထားတဲ့အကြောင်းအရာကတော့ကမ္ဘောဒီးယားမှာအတိုက်ခံနိုင်ငံရဲ့တပါးတွေကိုအကြမ်းဖက်ရိုက်နှက်မယ်လို့ကြေညာခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ Facebook အကောင့်ကိုပိတ်လိုက်ပါတယ်ဂျပန်အပါဝင်အာရှနိုင်ငံတချို့နေတိုးထိပ်သည့်အစီအဝေးပွဲတက်မဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ဇော်မိုးကြော်ကပဲတင်ဆက်ထားပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာအတိုက်ခံနိုင်ငံရဲ့တမားတွေကိုအကြမ်းဖက်တိုက်ခိုက်မယ်လို့ထင်ကြောက်တဲ့ဗီဒီယိုကိုFacebook ကနေတဆင့်ထုတ်လွှင့်ခဲ့တဲ့အတွက်သူ့ရဲ့Facebook ကိုဇွ ကလမ်းဖောက်လုပ်တဲ့အခမ်းအနားတစ်ခုမှာသူနဲ့သူ့ရဲ့ပါတီဖြစ်တဲ့ CPP ပါတီဟာရွေးကောက်ပွဲမှာမဲမတမာမှုကျူးလွန်တယ်လို့ဆွဆဲပြောဆိုတဲ့အတိုက်ခံနိုင်ငံရေးသမားတွေကိုတရားဥပဒေအရရင်ဆိုင်ကျင်သလားဒါမှမဟုတ် CPP ပါတီဝင်တွေကိုဆန္ဒပြခိုင်းပြီးရိုက်ခိုင်းရမလားလို့သူ့ရဲ့မိန်ကွန်းထဲမှာထည့်သွင်းပြောဆိုထားတဲ့ဗီဒီယိုကို Facebook ကနေထုတ်လွှင့်ခဲ့တာပါ Facebook ကဒီဗီဒီယိုကိုဖော်ပြခွင့်ပြုထားပေမဲ့ Facebook ရဲ့ပြဿနာတွေကိုစဉ်းစားဖြေရှင်းပေးတဲ့ Oversight Board အဖွဲ့ကဗီဒီယိုဟာအများပြည်သူကိုထိခိုက်စေတဲ့အတွက်ဖြုတ်ချဖို့ Facebook ပိုင်ရှင် Meta Company ကိုကြာသပတေးနေ့ကပြောဆိုခဲ့တာပါနောက်တနေ့မှာပဲဗီဒီယိုကိုဖြုတ်ချခဲ့ပြီးပရိသတ်14တန်းကျော်ရှိတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့အကောင့်ကို6လပေးလိုက်သလို Instagram ကိုလည်းတပါတည်းပေးလိုက်ပါတယ်ဒီလောက်ရောက်ကိုလူအခွင့်ရေးအဖွဲ့တွေကကြိုးစားပါတယ်အခုလိုနီးပညာကုမ္ပဏီကြီးနဲ့အာနာရှင်တို့လူအခွင့်ရေးကိစ္စအတွက်ထိတ်တိုက်တွေ့တာမျိုးကဖြစ်တင်တာကြာလာပြီလို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW က Phil Robertson ကကြေညာချက်မှာပြောဆိုပါတယ်အာနာရှင်တွေကလူမှုကွန်ရက်တွေကိုအသုံးပြုပြီးအကြမ်းဖက်မှုကိုလုံဆော်တဲ့အခါထိခိုက်ဆုံးရှုံးမှုတွေအများကြီးဖြစ်စေပါတယ်။ဒါမျိုးတွေကမ္ဘောဒီးယားမှာတွေ့မြင်နေရတာအချိန်ပေါင်းမနည်းတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကအများပြည်သူနဲ့ဆက်သွယ်ဖို့ Facebook မသုံးတော့ဘဲ Telegram ပြောင်းသုံးနေတယ်လို့ကြာတာပရင်းနေတုန်းကပြောဆိုခဲ့ပါတယ်။သူဟာကမ္ဘောဒီးယားမှာအာနာကိုနှစ်ပေါင်း40လောက်ချုပ်ကင်ထားတဲ့အာနာရှင်ဖြစ်ပါတယ်။လာမယ့်ဇူလိုင်လမှာရွေးကောက်ပွဲလုပ်ဖို့ရှိပေမဲ့အတူအယောင်သာဖြစ်ပြီးသူ့ရဲ့သားဖြစ်သူဗိုလ်ချုပ်ကြီးဟွန်မနက်ကသူ့ရဲ့နေရာကိုဆက်ခံလိမ့်မယ်လို့ဒေလာသူတွေကပြောဆိုထားပါတယ်အခုလိုအချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့လာမယ့်ဇူလိုင်လ17ရက်နဲ့12ရက်တွေမှာလစ်သူရေးနီးယားနိုင်ငံဗေးနီးယပ်စ်မှာကျင်းပမယ်နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အစီအစဉ်ထားတယ်လို့ဂျွန်လ28ရက်နေ့ဗိုလ်ထုနေ့မှာပြောဆိုခဲ့ပါတယ်
။အရိုက်ကစဆိုဟန်ရဲ့ဂျီဂျိုကယူစေပါ။လီတိုအနီးယားဒေခိုင်ဆိုင်ဆိုင်ရဲ့
အချိန်နေပေးမယ်ဆိုရင်သူရေးနီးယားနိုင်ငံမှာပြုလုပ်မယ်။နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စီစဉ်ထားပါတယ်။တစ်ဆက်တည်းပဲဂျပန်နဲ့ဥရောပသမ္မဂ EU တို့ရဲ့ထိပ်သီးအစည်းအဝေးကိုဘယ်လ်ဂျီယမ်မှာကျင်းပဖို့လည်းစီစဉ်ထားပါတယ
်။ဒီသတင်းစာရှင်းလင်းပွဲမှာပဲဂျပန်ဝန်ကြီးချုပ်ကတရုတ်နဲ့အပြုသဘောဆောင်ပြီးတည်ငြိမ်တဲ့ဆက်ဆံရေးရှိဖို့နှစ်ဖက်အစိုးရတာဝန်ရှိသူအစဉ်အဆက်အနီးကဆက်သွယ်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အာရှပစ္စိဖိတ်ဒေသကဂျပန်၊တောင်ကိုရီးယား၊နယူးဇီလန်နဲ့ဩစတြေးလျလေးနိုင်ငံကိုဖိတ်ကြားထားပါတယ်။ဒီနေတိုးထိပ်သီးအစည်းအဝေးမှာတရုတ်နဲ့ပတ်သက်တဲ့ကိစ္စတွေရှောင်ရှားဖို့ဇွန်လ30ရက်နေ့တုန်းကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကကန့်ကွက်ပြောဆိုခဲ့ပါတယ်
။至于北约峰会，我们认为北约峰会应当关注的是如何为欧洲。
你都提的思维呢，不得了，表扬人。第二个啥个？阿勇他比楼上里面啥？乌罗巴呢？可把这人间第二一转，阿彪的房上呢？你也讲你楼上不够大，阿这个他的嘛嘞？
这边阿巴问阿夏比斯费雷奈安个陪嫁他比，阿些呢？当地有边那边介绍阿巴问。တရုတ်နဲ့ပတ်သက်တဲ့ကိစ္စတွေလာမယ့်နေတိုးထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်။ ဒါအပြင်ဒီအာရှပစိဖိတ်၄နိုင်ငံကိုအာရှဒေသကနေတိုးရဲ့အင်အားစုပုံစံလှုပ်လာတာကိုလည်းတရုတ်ကသဘောမကျဘူးလို့အကဲခတ်တွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲအမေရိကန်နျူကလ িয়ার ဘုံးကျဲနိုင်တဲ့ B-52 ဘုံးကျဲလေယာဉ်ဟာတောင်ကိုရီးယားနဲ့ပူးတွဲစီးရေးလေ့ကျင့်မှုမှာပါဝင်ခဲ့ပြီးတောက်ကြနေကကိုရီးယားကျွန်းကျွယ်ပေါ်မှာပြန်တန်းခဲ့ပါတယ်။ဒီလိုပြန်တန်းခဲ့တာဟာမြောက်ကိုရီးယားမှာလူသိန်းနဲ့ချီပါဝင်တဲ့အမေရိကန်စန့်ကျင်ရေးဆန္ဒပြပွဲအပြီးရဲအနှဲငယ်အကြမှာပြန်တန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့25ရက်နေ့တုန်းကမြောက်ကိုရီးယားမှာကိုရီးယားစစ်ပွဲ83နှစ်ပြည့်အထိမ်းအမှတ်ကျင်းပခဲ့ပြီးအမေရိကန်စန့်ကျင်ပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်ကိုလက်စားချေတိုက်ခိုက်ဖို့နဲ့အမေရိကန်ကိုရောက်အောင်ပြစ်နိုင်တဲ့ဒုံးလက်နက်တွေရှိနေပြီလို့ကြေညာခဲ့ကြပါတယ်။အခုလိုမြောက်ကိုရီးယားရဲ့ချင်းချောင်းမှုတိုးလာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်စီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာပြီးအမေရိကန်ရဲ့မဟာဗျူဟာမြောက်ရန်တရားတွေဖြစ်တဲ့အကြီးဆုံးရေငုပ်သင်းမောင်းနဲ့နျူကလ িয়ার ဘုံးကျဲနိုင်တဲ့ B-52 အဝေးပြန်လေယာဉ်တွေလည်းတောင်ကိုရီးယားကိုရောက်ရှိနေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။ဒါကတော့အာရှတိုက်အတွင်းကအဖြစ်ပြတဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပါအခုဆက်လက်ပြီးတော့လေယာစီဝါသတင်းများအစီအစဉ်ကိုတင်ပြပါအောင်မယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာသွင်းကုန်လုပ်ငန်းအလုံးဗန်စနစ်နဲ့ပဲငွေပေးချေရမယ်လို့စစ်ကောင်စီကတတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံကကျက်သွန်နေတဲ့ဖိလစ်ပိုင်ကိုတင်ပို့ဖို့ဆွေးနွေးနေကြပါတယ်ဒီလိုသတင်းနဲ့အပြင်တစ်ပတ်အတွင်းလေယာစီဝါကုန်လေယာထွက်ကုန်သီးနှံဈေးနှုန်းအနေနဲ့လေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Farmer Time Media ကတင်ပြပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ပြည့်ရချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။
မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာမြန်မာတရုတ်ကုန်သွယ်မှုတွေကိုဗန်စနစ်နဲ့သာဆောင်ရွက်ကြဖို့စစ်ကောင်စီကတတ်မှတ်လိုက်တဲ့သတင်းတွေစတင်ပါလေမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေကနေမြန်မာနိုင်ငံဒေးကိုတင်သွင်းနေတဲ့သွင်းကုန်လုပ်ငန်းအလုံးနဲ့ပတ်သက်တဲ့ငွေပေးချေမှုတွေကိုလာမယ့်ဩဂုတ်လ၁ရက်နေ့ကစလို့ဗန်စနစ်နဲ့သာဆောင်ရွက်ကြဖို့စစ်ကောင်စီကုန်သွယ်ရေးဦးစီးဌာနကအသိပေးထားတယ်လို့ကုန်သွယ်တွေကဆိုပါလေကိုဗစ်စီးတင်သွင်းတဲ့အခါမှာလေ2023ခုနှစ်ဇန်နဝါရီလ1ရက်နေ့နောက်ပိုင်းဗန်စီးရင်းနဲ့ဝင်ရောက်ထားတဲ့ပို့ကုန်ဝင်ငွေပမာဏနဲ့သာပြန်လည်တင်သွင်းခွင့်ရရှိမှာဖြစ်ပါတယ်။အရင်ကတော့တခြားပို့ကုန်လုပ်ငန်းရှင်တွေရဲ့ကုန်တင်မှုဝင်ငွေတွေကိုပြန်လည်ဝယ်ယူပြီးပြည်ပကနေကုန်တင်သွင်းခွင့်ပေးတဲ့စနစ်ကိုတရုတ်နယ်စပ်မှာစတင်ဖျက်သိမ်းလိုက်တာဖြစ်တယ်လို့မူဆယ်နယ်စပ်ကုန်တယ်တူကပြောပါတယ်။အခုလိုတွင်းကုန်ပစ္စည်းတွင်သွင်းမှုနဲ့ပတ်သက်ပြီးစီးကံတင်ကြလိုက်တာက2023ခုနှစ်နှစ်ဆိုင်ပိုင်းမှာစစ်ကောင်စီခေါင်းဆောင်ကကုန်သွယ်မှုလုံငွေမဖြစ်ပေါ်စေဖို့ပြည်ပကနေမလိုအပ်ဘဲကုန်ပစ္စည်းတွင်သွင်းမှုတွေကိုစီစစ်ဖို့ပြောဆိုထားတာကြောင့်ဖြစ်နိုင်တယ်လို့အမိမဖော်လို့တဲ့လုပ်ငန်းရှင်တို့ကတုံ့တက်ထားပါတယ
်။ဖိလစ်ပိုင်နိုင်ငံကိုချက်သူနီတင်ပို့နိုင်ဖို့ဆွေးနွေးနေပါတယ်။ချင်းတွင်းထွက်ချက်သူနီကိုအစိုးရချင်းချိတ်ဆက်ရောင်းဝယ်တဲ့G2G စနစ်နဲ့ဖိလစ်ပိုင်နိုင်ငံကိုတင်ပို့နိုင်ဖို့ဖိလစ်ပိုင်နိုင်ငံကုန်သွယ်ရေးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလုပ်ဆောင်နေတယ်လို့ဗီးနောက်ကုန်စည်တိုက်အသင်းကပြောပါရယ်။လက်ရှိမှာမြန်မာချက်သူငွေကိုတရုတ်၊ထိုင်း၊ဗီယက်နမ်ကုန်သွယ်တွေကသစ်ဖိလစ်ပိုင်နိုင်ငံကိုတင်ပို့နေရတာကြောင့်အကျိုးမြတ်ပုံမူရရှိစေနိုင်ဖို့အတွက်ဖိလစ်ပိုင်ဈေးကွက်ကိုတိုက်ရိုက်တင်ပို့နိုင်ဖို့စီစဉ်နေတာဖြစ်တယ်လို့ဗီးနောက်ကုန်စည်တိုက်တာဝန်ရှိသူတွေကပြောပါရယ်။လက်ရှိပြင်တွင်ကျက်သူနီဈေးကွက်မှာကုန်စည်တိုင်းအဖွဲ့ဈေးကတပိတ်တာကို1800ကနေ2000ကျပ်အထက်ပေါက်ဈေးရှိပြီးရက်ကွက်အတွင်းကလက်လီဈေးကွက်မှာတော့အမြင့်ဆုံးတပိတ်တာကို2800ကျပ်ထိပေါက်ဈေးရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မုန်တိုင်းတန်ကြောင့်ကျက်သူနီပြက်လက်မှုတွေဖြစ်ပွားနေတယ်လို့ဈေးနှုန်းကလည်းအဆမတန်မြင့်တက်နေရကြောင်းပြင်တွင်ထွက်ကျက်သူနီတွေကိုတင်ပို့ခွင့်ရမယ်ဆိုရင်ဈေးကောင်းရရှိနိုင်မှာဖြစ်ပါတယ်။လက်ရှိမှာတော့ပြင်တွင်းထွက်ကျက်သူနီကိုတရုတ်ထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနတ်ဆက်ကုန်သွယ်ရေးလမ်းကြောင်းတွေကနေတင်ပို့နေပြီးစကပူဗီယက်နမ်နဲ့မလေးရှားနိုင်ငံတို့ကိုတော့ပင်လယ်ရေကြောင်းကနေတင်ပို့နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဘန်နာနေ့ကပြည်ပကိုကျက်သူနီတန်ချိန်တသိန်းကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာတန်90လောက်ရရှိခဲ့တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။
Toba di ziwa, umu yashina mu sanga ni bari. Nimanangama, sitaka ana demi na bai, pi ba de mubu, tachikai mu nebala, toba di gu, pi rema, ziwa umu yashina mu, lo sang yelu, nimananga toba di lungashima dinga pio bari. Pi rema, toba di ziwa, yishi kai mesi wu dwa, tobo mu ne sado mu misne mubu, piata hobio la bawe, toba di sabuero, toba di ziyo buero di guba, pilo na mu.
ยินเสียงนี้จ้าล่ะวะเออหลวงแม่เปลี่ยนเป็นพูดตัวเลยสิยินเสียงไปก็จ้ารอที่ทําแบบนี้ส่วนอยู่เนี่ยใส่แกมาแต่ลงแหวนกูลงปกเลยโลดเจนแล้วอ่ะมาเรียนว่าทุบปูหมูมังงูจําอยู่เลยนะแต่มันไม่กล้าปีนซิบมาหาการไม่ขันอ่ะหาการแต่ลงแหวนแต่ลงกันลงกลางเนี่ยปีนซิบก็หาปูไม่ขันได้ครับมาชื่อชาวที่ดีด้วยเนี่ยโนดีดี
ซีกัวยาชิมุตั้งชื่อกันมีเนบ้านี่เองด้วยยามาทอบดีกูเตียวเวนหลังจากวันนี้ปีบ้าเต็มหูเนบ้านี่บีไทยเนี่ยซีกัวกูดาเนื้อสักกันนี่เตียวมุ่งเต็มหูเนียเรลูกงเดรีกาสุวาเร
อคุณเนี่ยมาโรยามาทบดีกูไทยเนี่ยเตี้ยวหนังเงาซีกัวตัวมาเตี้ยวเวนเตี้ยวหลงชาวเขยยาชีไหนโมฮีไหนนี่บียามาหนังเงามาทบดีหลายๆทวีชีเออเอาตัวมาล่ามาซาเตียนเตี้ยวหนังโมตองดูเรนเน่กงเดริกาขันมันท่าจาวาเร่ทวีชีอย่างเราใช่ยามาเร่กุมกุมเปียจัวว่าทุกคนมาเร่ลีเจจัวเราก็เชื่อมความปูการกันนะ
ก็มองจากนั้นเราเคยมีการดีแบบนั้นแต่เองก็ไม่ใช่ที่เราอยากจะเราเข้าไปอันนั้นจะมองว่าตัวเราเป็นสิ่งล้ำหนึ่งของกันและสิ่งปีนี้ก็ยาดีลงทบดีตะกิโลกูแชมป์เชสีชกทองงานนี้ชกทองจะจ้าเป้าเสียสิบปีเตียวเวนเตมุกุยยามไม่สวยด้วยท้ายในงานสิ่งกว่ามาทบดีตะกิโลกูบัดตงเจริญนี้บัดเนียที่สิ่งเขาอยากไหนเนื้อลูกคงเดรีก้าสุภาเร่
ยามาเนี่ยก็ทั้งสิ่งทั้งแบบที่เอ๋กู้เสียกันนู่นละก็เตรียมมือยังชาญยาลาพี่บีเตรียมเว้นเตรียมมือในมือส่วนยี่ดุยก้ามมีดารุบัวกินสิ่งจ้าซีซีทั้งวันยาลมาดุยยาสีทายามาพี่บาร์เลยคุณสับปีสุนัขมาสัตย์ยังกันในนั้นเสียเนี่ยที่สิ่งกว่าตัวเองแต่จานในมีที่ตัวเร่เลยอาทักกงตีนั้นสิ่งนั้นก็พี่บีเชื่อมาเลย นั่นยังสงสัยกันหรอสิ่งที่เทพสิวินเนียจ้ะนั่นยูจะมีสิมาอย่างเวทตัวนี้บาร์เลยส่วนสักคนยังนี่ก็มันเลยกงสีได้มานั่นคือตึกลิซิงอาไปตาวินตะเอโกตั้งแต่ลีตาวงานนี้ตั้งแต่ลีตาวงานเท่าเจ้าสิบีตะเอโกตั้งเท่าเจ้านั่นยูก็รอตะเอโกนั่นตั้งกูตาวงานนี้นั่นตั้งกูตาวงานเท่าเจ้าเป้าสิบีงานเท่าเจ้า นั่นสมองก็ตัวเองก็ต้องเต้นต่างกันนี่ต้องเต้นลีต่างกันเท่าเจ้าเป้าสิบีงานเท่าเจ้าตีดีเซนิตลาบาร์เลยนั่นสักการณ์นี้ตัวเองไปกูเต็มปูมุยอนเนนี่บีเม่เป็นยังจังการนี่เต็มปูมุยาชินียาเจ้าอะคุลุเซกังยาชินียาพี่เต๋อลูกกงเดรีกาสุวาเร่อะคุดบะมันเดลีกงสีแดงสีกว่ามามีเบ้อันนี้ลงสันสีกาตีดีตาตาจ้าเซนตัวบาร์เร่ โซลันสักคนนี้ในปัจจุบันมีเบนี่ลงสันสีทวีตากูชิดทองตัวกันนี่ชิดทองงาเจ้าสีบ๊อบบี้ทวีตากูเนียกันนี่ตัวเจ้ามีเบนี่ลงสันลงวังงาชิดทองชาวกันนี่ชิดทองสีเจ้าปัจจุบันสีบีทวีตากูเตียกันนี่เนียเจ้ามีเบสวรรค์ลงสันทวีตากูชิดทองชาวกันนี่ชิดทองคนนี้เจ้าสีสีบีทวีตากูเตียเจ้าตีดีสีเจ้าเสียงอะไร
ကျတဲ့ပြူကျူကောက်ကတော့တပိတ်တာကိုခုနှစ်ထောင်နေရာကျပေါက်သေးရှိပြီးနေရာကျဈေးတက်လာပါတယ်အခုတင်ဆက်ပေးထားတဲ့တင်းနေစင်းလုံးတွေကအချိန်နဲ့မြပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် The Pharma Time Media ရာကနေပြီးတော့စူးစီးတိပြတင်ဆက်ပေးထားတာဖြစ်ပါတယ် တနင်္ဂနွေနေ့မနေ့ပဲ VOE ရဲ့အသံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်တင်ပြမယ့်အကြောင်းအရာကတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတင်ပြထားတဲ့အကြောင်းအရာတွေကတော့ဒီနှစ်နောက်ပိုင်းဝင်လာမယ့် El Nino အပူလိုင်းကြောင့်အရှေ့တောင်အရှနိုင်ငံတွေအပါအဝင်ဩစတြေးလျနဲ့အမေရိကတိုက်မှာပါပုံမှန်မဟုတ်တဲ့ရာသီဥတုမျိုးနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ် Pacific သမုဒ္ဒရာတဲ့သူ့တဘာဝအတိုင်းဖြစ်ပေါ်လာတဲ့အပူလိုင်းကြောင့်အပူမုန်တိုင်းတွေမိုးတက်ထန်မှုတွေရေကြီးရေရှမ်းမှုတွေဖြစ်နိုင်တယ်လို့ပူပြင်းချောက်သွေးတဲ့ဒေသတွေမှာတော့တော်မီလောင်နာတွေလည်းဖြစ်နိုင်ပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာမှာနားလောင်ကတင်ပြထားပါတယ်
ဖြစ်ခဲ့တဲ့၃နှစ်အတွင်းလာနီညာအေအေးလိုင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကမ္ဘာအပူချိန်ထင်းသလောက်မဆိုးခဲ့ဘူးဆိုပေမဲ့ဒီနှစ်နောက်ပိုင်းအပူလိုင်းဝင်လာရင်တော့ကြုံတွေ့ရမယ့်အခြေအနေတွေကိုသိပ္ပံပညာရှင်တွေစိုးရိမ်နေပါတယ်။နောက်ဆုံး El Nino အပူလိုင်းတိုက်ခတ်တော်တဲ့2016ခုနှစ်ဟာကမ္ဘာအပူချိန်စံချိန်တင်အောင်မြင့်တက်ခဲ့တဲ့နှစ်ဖြစ်ပါတယ်။အခုဝင်လာတော့မယ့် El Nino အပူလိုင်းနဲ့ဥတုရာသီပြောင်းလဲမှုကိုပေါင်းစပ်လိုက်တဲ့အခါမှာတော့တကမ္ဘာလုံးစံချိန်တင်အောင်အပူချိန်မြင့်တက်မှုမျိုးနဲ့ကြုံရလိမ့်မယ်လို့
El Nino is not like a storm. El Nino is not going to hit you on Tuesday.
El Nino အပူလိုင်းဆိုတာကမုန်တိုင်းနဲ့မတူပါဘူး။နေချင်းညာချင်းဝင်လာတာမျိုးလည်းမဟုတ်ပါဘူး။သူကြောင့်ရာသီဥတုပုံစံတွေပြောင်းလဲသွားစေတာမျိုးဖြစ်ပါတယ်။ရာသီဥတုအခြေအနေအကြောင်းပြောကြတဲ့အခါအဲ့ဒီသတ်မှတ်ကာလအတွင်းကမ္ဘာလူတို့အပြောင်းလဲပုံစံထဲမှာ El Nino
အပူလိုင်းကပြင်းထန်လေလေရာသီဥတုကလည်းပိုပြီးပြင်းထန်လေလေဆိုတဲ့သဘောဖြစ်ပါတယ်။ပင်လယ်သမုဒ္ဒရာရေတုပိုးပြီးတော့ပူနွေးလာနေတာကိုလည်းပညာရှင်တွေစိုးရိမ်နေပါတယ်။ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ပိုင်းမှာသမတ်ထက်ပိုးပြီးတော့ပူနွေးလာတာကြောင့် El Nino အပူလိုင်းတွေပေါက်လာတာပါ။El Nino မစခင်မေလာတုန်းကကမ္ဘာပင်လယ်ရေရဲ့ဖြမ်းမြအပူချိန်ဟာစံချိန်တင်အောင်မြင့်တက်နေပြီးတော့3.3ဒီဂရီစင်တီဂရိတ်ရှိခဲ့ပါတယ်။ အဲ့ဒီလိုပင်လယ်ရေတာမတ်ထက်ပိုးပြီးတော့ပူနွေးနေတာကြောင်းလဲအပူလိုင်းကိုထပ်ပြီးတော့အားကောင်းသွားအောင်တွန်းအားပေးလိုက်တယ်လို့ဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောပါတယ်
For 2024, I think is a year that if you're looking for potential global record in terms of temperatures in El Nino,
El Nino Jiao Sanjin Din Aung Pu Bien La La Gu Le Jinnaru A Deng Ma Dwi Mien Ge Ya Bi Ba Bi. Luri Ye Lu Ya Jiao Yadi Uru Piang Le Ni La Gu El Nino Apu Lai Nga Thap Bi Dung A Bi Lai De Lu Phi Twa La Jiao Ba.
Dine El Nino Jiao Gaba Sibwa Ye Song Shou Mu Ga Tung Trillion Ti Shinai Me Lu Me La Thu Gai Ban Cha Ne Diya Ma Po Pya Tha Ba Le. Sab Yo Ye Thwa Gung Gung Thu Lung Mu Re Cha Sin Yo Mu Ga Be. ကူးဆက်ယောဂါတွေပါပြန်လာနိုင်တာကိုသူတည်တနာတစ်ခုမှလေ့လာတွေ့ရှိထားပါတယ်။ဒီလိုအခြေအနေတွေနဲ့ရင်ဆိုင်ရနိုင်ခြင်းများတဲ့တိုင်းမျိုးတွေကတော့ကြိုတင်ပြင်ဆင်တာတွေရှိနေပါတယ်။ပစိဖိတ်သမုဒ္ဒရာရဲ့အရှိကနဲ့အနောက်ဖက်ကိုတိုက်ခတ်လာတဲ့လေဆီကြောင်းတွေနှေးသွားတာဒါမှမဟုတ်လေဖိအားတွေအပြောင်းအလဲဖြစ်ပြီးတော့လေဆီကြောင်းတွေပြောင်းလဲသွားတဲ့အခါမှာ El Nino အပူလိုင်းတွေပေါက်လာတတ်တယ်ဆိုပေမဲ့လို့ဘယ်လိုတန်တရာလင်းတယ်လဲဆိုတာကိုတော့သိပ္ပံပညာရှင်တွေအလုံးစုံနားမလည်နိုင်သေးပါဘူး။
In general, El Nino tends to be a dry signal across the maritime continent in Indonesia, the Philippines.
ဒီဘူရပြောရရင် El Nino ဝင်လာမယ်ဆိုတာဟာအာရှကျွန်းစုတစ်ဝိုက်နဲ့အင်ဒိုနီးရှားဖိလစ်ပိုင်ကနေဩစတြေးလျမှာဂျွန်ဂျူလိုင်ဩဂတ်စ်ကနေစက်တင်ဘာလအထိ၆တွဲမဲ့လက္ခဏာဖြစ်ပါတယ်။ဒီလို၆တွဲလာရင်တော်မီအန်ဒီရယ်လည်းပုံများလာပါတယ်။
2015နဲ့2016ခုနှစ်ကဝင်သွားခဲ့တဲ့အယ်နီညိုအပူလိုင်းဟာအဲ့ဒီအချိန်မှာတော့စံချိန်တအောင်အပြင်းထန်ဆုံးဖြစ်ခဲ့ပြီးဩစတြေးလျတိုက်ရဲ့ Great Barrier Reef တနာကြောက်တန်းသုံးမုန်တဘုံလောက်တည်ဆုံခဲ့ရတာပါ။ Pacific the Modia Shiba Baima, a cool a puchain with the Pie Mita Ladeka, Eddie a Pumweriga, Lidu de Yala Piro, Mojo Monanuela Pila Zita Pare.
So it's kind of almost a double whammy. You're warming oceans due to climate change, and then you have another thumb on the scale of warming related to.
Now the European Mujo, Pinle, Punuini Rago, Tassin, Pupila de Lu, Pila Zibare. Now we El Nino Jo, Pacific the Modia, Tongwe Banga.
တန်တာကြောက်တန်းအတော်များများထိခိုက်သွားနိုင်ပြီးအဲဒီကနေပစိဖိတ်သမုဒ္ဒရာအနောက်ဖက်ပိုင်းထိရောက်သွားနိုင်ပါတယ်အခုလိုလေပြင်းမုန်တိုင်းတွေဟာ အယ်နီညိုကကိုလာကနေ16လထိကြာတက်ပြီးတော့လာနီညာအေအေလိုင်းကတော့တနစ်ကနေ၃နှစ်ထိတိုက်ခတ်တက်ပါတယ်။ရာသီဥတုပြောင်းလဲမှုကအယ်နီညိုအပေါ်ဘလို့တရားမှုရှိတယ်လဲဆိုတာသူတည်သနာလုံးနေစေပါ။ဒီအပူလိုင်းနံကြောင့်အပူချိန်တွေပိုးပြီးတော့မြင့်တက်လာစေတယ်လို့မိုးတဲသံမှုတွေပါပုံမအကောင်းလာစေတာကတော့အမှန်ပဲလို့သိပံပညာရှင်တွေကပြောပါတယ်။ဥတုရာသီပြောင်းလဲမှုကြောင့်အယ်နီညိုနဲ့လာနီညာကြားအပြောင်းလဲတွေဖြ ဒီနေ့ကတော့အခုတလောအတွင်းလူအများပြားကိုစုံရှုံးမှုကတုံးထရီလန်အထိစိုက်ပျိုးနေစီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းလေးတွေမှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကျွန်မတန်လာဝါ
နားလောင်ပါစင်တင်ပြတဲ့ဥရုယာဒီနဲ့အနာဂတ်ကပအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။VOA ရဲ့အသံလွင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ်။ထောင်နှံ 33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြန်လည်လျှောက်ထားမှုတွေအတွက်ဒီဇူလိုင်လအတွင်းကြားနာမယ့်အစီအစဉ်ကိုနေပြည်တော်ထူးခြားရုံးကထုတ်ပြန်ခဲ့တယ်လို့အမှုမှလိုက်ပါဆောင်ရပေးနေသူတွေကပြောပါတယ်။ထောင်နှံ 30စီပြစ်ဒဏ်ချခံရတဲ့ရွေးကောက်ပွဲမဲမတမောင်းမှုနဲ့နိုင်ငံတော်လျှောက်ချက်အုပ်ပြီးချိ
ဆန်တဲ့ချက်ချိုးဖောက်မှုပါဝင်ဥပဒေချိုးဖောက်မှုတွေနဲ့ဆွဲချက်တင်ထားတာတွေကိုကြားနာဖို့ရှိပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနအတွင်းဝင်ဂရီဒါအာမိန်ဟာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံနေဆက်တရားမဝင်ဖြတ်ကျော်မှုကိစ္စမူရင်းဆေးဝါးနဲ့မှန်ကုန်ကူးမှုကိစ္စတွေပါဝင်နှစ်နိုင်ငံနေဆက်ကိစ္စတွေကိုဆွေးနွ
Taiwan toyo da pipare. India nangan, a sheep, meow by Manibu Pinerema, Mila, Tonyanega Sabi, Digioni, Pipuaniagani, Jetabriniga, Lunulem, Nette Songen of Sanapiamu, Pipuabare, Pine Winijo, Brand Singer of Manibu Pinerin, Longjoin, Arnett, Dita, Aluma, Longjoin, a year each other, Lupiobare. Russia did at the way, gowns on it, then again Pongamuha, Russia Suago, Jette Pisse, Delu, CIA Chige, William Bansa, sending him up your jolly body.
တရင်ချင်းကြုတ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဟဲလန်ကော်ဒီယန်နဲ့ဇူဘဲအတိုင်းတို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေး
This program has come to you from the Voice of America, Washington.